ကုလသမဂ္ဂရဲ့အစီအစဉ်နဲ့ဒုက္ခသည်စခန်းတွေကနေတတိယနိုင်ငံကိုအခြေချဖို့ရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာမြန်မာဒုက္ခသည်တွေကအများဆုံးပဲလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကပြောလိုက်ပါတယ်ကိုယ့်ရဲ့ဇာတိမြေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့သူတွေဟာထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာအမြဲတမ်းနေထိုင်မှုကလည်းမဖြစ်နိုင်မြန်မာပြည်ကိုမကြခင်ပြန်ရဖို့ကလည်းလမ်းမမြင်ရလို့တတိယနိုင်ငံမှာအခြေချဖို့စီစဉ်ရတာလို့ဆိုပါရယ်ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးတင်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုကနေပြီးတော့မြန်မာဒုက္ခသည်တွေကိုတတိယနိုင်ငံမှာအခြေချဖို့ရေးကုလသမဂ္ဂဘက်က2005ခုနှစ်စမ်းပိုင်းကစပြီးတော့စီစဉ်လာခဲ့တာဟာအခုဆိုလို့ရှိရင်ဒုက္ခသည်ပေါင်း 3,144 ယောက်ရှိသွားပြီဖြစ်လို့ဒီရေအတွက်ဟာကမ္ဘာမှာအများဆုံးဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ကြတာပဲဖြစ်တယ်လို့ UNHCR အဖွဲ့ကပြောပါတယ်ဒီအကြောင်းကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Michelle Montes ကလည်းမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် UNHCR says as the chance of returning home anytime soon
သူတို့ရဲ့ဇာတိမြေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာခဲ့ကြရတဲ့မြန်မာဒုက္ခသည်တွေအတွက်မကြခင်မှာကိုယ့်ဇာတိမြေကိုပြန်နိုင်မှုအရေးကလည်းမရေရာထိုင်းနိုင်ငံအတွင်းအမြဲတမ်းနေထိုင်မှုအရေးကလည်းမဖြစ်နိုင်ဘူးလို့ UNHCR ကပြောပါတယ်အခုတစ်ပတ်အတွင်းထိရရှိတဲ့စည်ရင်းအရမြန်မာဒုက္ခသည်3,000ကျော်တတိယနိုင်ငံမှာအခြေချနေထိုင်မှုစီစဉ်နိုင်ခဲ့လို့ဒါဟာကမ္ဘာမှာအများဆုံးရွှေ့ပြောင်းမှုတစ်ခုအဖြစ်ထူးခြားတယ်လို့ဆိုရမှာပါ
ရွှေ့ပြောင်းလာခဲ့တဲ့ဒုက္ခသည်တွေက21,500 လောက်ဟာအမေရိကန်ပြည်ထောင်စုမှာ3,400 လောက်ကဩစတြေးလျနိုင်ငံ2,600ကကနေဒါနိုင်ငံတို့ကနေလက်ခံထားကြတယ်လို့မနေ့ကထုတ်တဲ့ AP သတင်းမှာဖော်ပြထားပါတယ်။မြန်မာဒုက္ခသည်တွေကိုတခြားလက်ခံတဲ့နိုင်ငံတွေကတော့ Britain, Finland, Ireland, Netherlands, New Zealand, Norway နဲ့ Sweden နိုင်ငံတွေပဲဖြစ်ပါတယ်။မြန်မာဒုက္ခသည်တွေကိုအများဆုံးလက်ခံတဲ့အမေရိကန်နိုင်ငံက IRC လို့ခေါ်တဲ့နိုင်ငံတကာဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီမှာတာဝန်ယူလုပ်ကိုင်နေသူတဦးဖြစ်တဲ့ကိုထွန်းထွန်းတန်းကိုကျွန်တော်ကဆက်သွယ်ပြီးတော့မြန်မာဒုက္ခသည်တွေရဲ့အခြေချနေထိုင်ရေးကိစ္စတွေမှာဘယ်လိုထူးခြားချက်တွေရှိသလဲဆိုတာကိုမေးမြန်းထားပါတယ်ခင်ဗ
ျကိုထွန်းထွန်းတန်းတို့ရဲ့အတွေ့အကြုံအရဒီမြန်မာဒုက္ခသည်တွေအမေရိကန်နိုင်ငံကိုအခြေချရွှေ့ပြောင်းလာတဲ့အခါမှာအဓိကကြုံတွေ့ရတဲ့ကောင်းတာဆိုးတာတွေကျွန်တော်ရှင်းပြပါခင်ဗျ
အဓိကကြုံတွေ့ရတဲ့အခက်အခဲကတော့စားရေးဝေရေးနေရေးပေါ့နော်အဲ့ဒါတွေကိုဖြည့်ဆည်းရတာတို့တွေအရန်ခက်ပါတယ်ဒါပေမဲ့လည်းဒီဘက်ကအစိုးရကလည်းကူညီပေးတယ်ဒီဒုက္ခသည်ကူညီဆောက်ရှောက်ရေးအဖွဲ့တွေကဝိုင်းဝန်းဖြည့်ရှင်းပေးလို့တို့ကြီးကြီးမားမားတော့အခက်အခဲမရှိကြပါဘူးနောက်တစ်ခုကဒီဘက်မှာအဓိကဘာသာစကားကပြဿနာရှိတယ်အခက်အခဲရှိတယ်တို့ကဒီနိုင်ငံမှာကြီးတဲ့လူမဟုတ်တဲ့ခါကျတော့ဒီစနစ်ကြီးနဲ့နားလည်အောင်လုပ်ရတော့ပေါ့နော်အဲ့ဘက်မှာတို့အချိန်တော်တော်ယူရပါတယ
်စရောက်ခါစမြန်မာဒုက္ခသည်တွေအနေနဲ့ကစနစ်သစ်လူသစ်ပတ်ဝန်းကျင်အသစ်မှာသူတို့မပြောကြဘူးဆိုလဲသဘောလားခင်ဗျ
စရောက်ခါစားမှာတော့သူတို့ကြောက်တယ်ပေါ့နော်ကြောက်တယ်ဆိုတာကနိုင်ကျင့်ခံမှာမျိုးဘာသာစကားမကျွမ်းကျင်တဲ့ခါကျတော့ဒီလုပ်ငန်းဝင်တွေမှာပြဿနာတက်မှလည်းသူတို့ကြောက်တယ်နောက်တစ်ခုကဆိုရင်သူတို့မိသားစုပေါ့နော်အိမ်လကားတွေတိတ်ဈေးကြီးတဲ့ခါကျတော့အလုပ်လုပ်နေရင်အလုပ်ပြုတ်သွားမှာအဲ့ဒါမျိုးတွေသူတို့ကြောက်တယ
်ဒီတည်ငြိမ်တဲ့ဘဝကိုရောက်လာဖို့အတွက်အချိန်ဘယ်လောက်လောက်ယူရပါလဲခင်ဗျ
အဲ့ဒါတော့သူတို့ရဲ့ဖြတ်တန်းလာတဲ့နောက်ခံတမိုင်းကြောင်းနဲ့မူတည်တာပေါ့နော်။ဥပမာဆိုလို့ရှိရင်တချို့ဟိုလူငယ်တွေခေတ်ပညာတတ်တွေထွက်လာတာရှိတယ်။အဲ့ဒီလူတွေကြတော့မြန်တယ်။သူတို့တောင်မှဟိုအနည်းဆုံး9နှစ်လောက်အများဆုံး10နှစ်ပေါ့။တချို့လူတွေကြတော့လည်းတောထဲတောင်ထဲမှာပဲတသက်လုံးနေလာတယ်။အစ်စ်ဘေးဒဏ်ခံရတဲ့လူတွေပေါ့ရှိတယ်ပေါ့နော်။နောက်ဒုက္ခသည်စခန်းထဲမှာလည်း10နှစ်လောက်နေလာတယ်။ဆိုတော့ယောဂဗျာရည်နဲ့ကလေးတွေကလည်းအဲ့လိုပေါ့နော်။ခဲအစိတ်တွေတင့်ပြီးတော့အဲ့လိုမျိုးမိသားစုတွေရှိတယ်။အဲဘာသာစကားကလည်းမကျွမ်းကျင်ဆိုတဲ့ခါကျသူတို့ကြတော့တော်တော်ခက်ခဲကိုကြီးပါတယ်
အခုလိုသူတို့တတိယနိုင်ငံကိုရောက်လာတာဟာကိုယ့်ရဲ့ဇာတိမြေမှာထက်ပိုပြီးတော့ကောင်းမွန်တဲ့ဘဝကိုရောက်လာတယ်ပိုကံကောင်းတယ်လို့ပြောလို့မရဘူးလားခင်ဗျ
ဒီဘက်ကိုရောက်တာကသူတို့ကံကောင်းလို့ရောက်လာတယ်လို့တော့ကျွန်တော်မပြောချင်ဘူးနော်ဘာလို့လဲဆိုတော့ခုနမိကွဲဖောက်ကွဲပေါ့နော်ခုနကိုယ့်ရဲ့ညီချင်းမှုတွေနဲ့ကိုယ့်အတိုင်းပြည်ကိုခွဲပြီးလာတာဒါကံဆိုးတာပေါ့နော
်ဟုတ်ကဲ့ IRC အဖွဲ့ကဒုက္ခသည်တွေကိုတတိယနိုင်ငံမှာခြေချရေးကူညီပေးနေတဲ့ကိုထွန်းထွန်းတန်းကျေးဇူးများတင်ပါတယ်ခင်ဗျ